မြန်မာနိုင်ငံအတွက်စစ်ရေးပဋိပက္ခတွေကြားဘာသာရေးဝတ်ပြုစုတောင်းတဲ့နေရာတွေကိုအကာအကွယ်ပေးဖို့ဘာသာရေးခေါင်းဆောင်တွေကတောင်းဆိုနေပေမဲ့ဖေဖော်ဝါရီ၄ရက်နေ့ကကြားပြည်နယ်ဖေကုံမြို့အတွင်းနောက်ထပ်ဖះကြောင်းတစ်ခုပေါ်မော်တာကြီးတွေကြားရောက်ပျက်စီးခဲ့တဲ့အကြောင်း Union of Catholic Asia News ကသတင်းကဆိုပါတယ်စစ်တပ်ကပြစ်လိုက်တဲ့မော်တာကြီးတွေဖေကုံမြို့ဝါရီကောခူရွာနီးကဖះကြောင်းကိုထိမှန်ခဲ့တာလို့ဒေသခံတွေရဲ့ပြောဆိုချက်ကိုကိုကဖော်ပြထားပါတယ်ကြားပြည်နယ်ရေကွန်မြို့နယ်ဝါရီကောခူရွာကိုစစ်တပ်ဘက်ကစစ်ကြောင်းထိုးနေပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ရွာသူရွာသား3000လောက်အိုးအိမ်စွန့်ခွာဘေးလွတ်ရာကိုပြေးရှောင်နေကြတဲ့အကြောင်းနဲ့ဒေသခံတွေက VOA ကိုပြောပါတယ်လက်နက်ကြီးကြားလို့နေအလုံး20နဲ့ဖျားကြောင်းတစ်ကြောင်ထိခိုက်ပျက်စီးတယ်လို့ဝါရီကောခူရွာအနီးကုန်းသာရွာခံတို့က VOA ကိုပြောပါတယ်ပြီးခဲ့တဲ့လဇန်နဝါရီလတတိယပတ်အတွင်းကပဲတရုတ်နှစ်တစ်ကူအထိတ်မှမင်ကုန်းမှာပုပ်ယဟန်မင်းကြီး Francis ကစကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကျေးရွာကနှစ်ပေါင်းရာကျော်ခရစ်ယာန်ဖျားကြောင်မိရှုဖျက်ဆီးခဲ့တဲ့တရင်နဲ့ပတ်သက်လို့အထူးစိတ်မကောင်းဖြစ်မိတဲ့အကြောင်းမွေးကြခဲ့ပါတယ်။ PDF လက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်ခိုက်တဲ့မြန်မာစစ်တပ်ရဲ့ထိုးစစ်တွေချမ်းသာကျေးရွာကဖျားကြောင်ပါဝင်ဘာသာရေးကြောင်းတွေမိရှုဖျက်ဆီးခံခဲ့ရတာလက်နက်ကြီးထိမှန်ပျက်စီးခဲ့တာစတဲ့တရင်တွေပေါပေါနေပြီးညဉ့်ညာရေးကိုရှေ့ရှုကြဖို့ကိုယ်ကွယ်ဝတ်ပြုနေရာတွေကိုအကောက်ွယ်ပေးဖို့ရဟမတ် Charles Bonbu အပါအဝင်မြန်မာနိုင်ငံဘာသာရေးကောင်ဆောင်တွေကမြစ်တရက်ခံနေပါတယ်